ကောင်းဆောင်သစ်တွေပြောင်းလဲဖြစ်နေတဲ့တရုတ်နိုင်ငံမှာဝင်ကြီးအဖွဲ့ဝင်တွေကိုစနေနေ့ကရွေးချယ်ခဲ့ကြပါတယ်။နှစ်ပတ်လည်တရုတ်မျိုးသားပြည်သူကွန်ဂရက်မှာကန့်ကွက်မဲမရှိကောင်းဆောင်သစ်တွေအစိုးရဒီအဖွဲ့ဝင်သစ်တွေကိုမဲခွဲရွေးချယ်ဆုံးဖြတ်ခဲ့ကြတာပါ။နောက်စနေနေ့ကြတရုတ်နိုင်ငံကိုဦးဆောင်သွားမဲ့သမ္မတဒေရှိဂျင်းပင်နဲ့ဝင်ကြီးချုပ်လီကွန်ချောင်းတို့အနေန
ကိုတရားဝင်မဲပေးရွေးချယ်ခဲ့ကြပါတယ်။တရုတ်နိုင်ငံမှာနောက်ဆယ်နှစ်ကြာအုပ်ချုပ်မဲ့အစိုးရအဖွဲ့အတွက်သမရအဖြစ်ရှီကျင်းပင်းနဲ့ဝန်ကြီးချုပ်အဖြစ်လီကော့ချောက်တို့ကိုရွေးချယ်ခဲ့ကြပါတယ်။နောက်ပြန်ဒုတိယဝန်ကြီးချုပ်လီဦးအဖြစ်ဇန်ဂေါလီလျူယန်ဒေါင်ဝန်ယန်းနဲ့မာကိုင်းတို့ကိုရွေးချယ်ခန့်အပ်ခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးယာဒုကနေအနားယူရမယ့်ရန်ကြီးချီကိုတော့နိုင်ငံသားရေးဆိုင်ရာမူဝါဒရည်နဲ့ပတ်သက်တဲ့နိုင်ငံတော်ကောင်စီဝင်အဖြစ်တိုးမြင့်ခန့်အပ်လိုက်ပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ရန်ကြီးချီရဲ့နိုင်ငံသားရေးဝန်ကြီးနေရာကို2004ခုကနေ2008ခုနှစ်အထိဂျပန်နိုင်ငံဆိုင်ရာတရုတ်တမ္မတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးနဲ့စာထုတ်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့အာကာသစီမံကိန်းကိုစီမံကွက်ခဲနေတဲ့ချန်ဝမ်ကွမ်းကတော့တရုတ်နိုင်ငံရဲ့ကာကွယ်ရေးဝန်ကြီးတစ်ဖြစ်လာပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့တရုတ်အစိုးရအနေနဲ့ပြည်တွင်းမှာရောနိုင်ငံတကာမှာပါကြီးမားပြီးရှုပ်ထွေးတဲ့စိန်ခေါ်မှုတွေတော်များများနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။အဲ့ဒီစိန်ခေါ်မှုတွေကတော့တိုင်းပြည်တွင်းကြီးထွားလာနေတဲ့ဆင်းရဲချမ်းသာကွာဟမှု၊အဂတိလိုက်စားမှု၊တဘောပဝန်းကျင်အခြေအနေထိခိုက်ကြဆင်းမှု၊ဗန္နာရေးနဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုနဲ့အမေရိကန်ပါဝင်အိန္ဒိယနိုင်ငံတွေနဲ့ပဋိပက္ခတွေဖြစ်နေတာတွေဖြစ်ပါတယ်။တရုတ်နိုင်ငံရဲ့လက်ရှိအခြေအနေကတော့အရင်သမရဟောင်းဟူဂျင်းတောင်သမရအဖြစ်ရှိနေတဲ့ကအခြေအနေနဲ့တော့အတော်လေးကိုကွာခြားပါတယ်။တရုတ်နိုင်ငံအခုရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကတော့စီးပွားရေးတိုးတက်လာဖို့တသက်တည်းမဟုတ်ဘဲအတိုင်းပြည်တစ်ခုလုံးရဲ့စီးပွားရေးကိုပြောင်းလဲပစ်ဖို့ဖြစ်ပါတယ်။တရုတ်နိုင်ငံကအခုနှစ်မှာသူတို့ရဲ့စီးပွားရေးတိုးတက်မှုနှုန်းကို 9.5% ခန့်နှုန်းတက်ဖို့ရည်မှန်းထားပြီးတော့အရေးအတွက်များများထုတ်လုပ်ဖို့အစားအရည်သွေးကောင်းပစ္စည်းတွေပြောင်းလဲထုတ်လုပ်လာနိုင်ဖို့ပို့ပြီးတော့အာရုံစိုက်သွားမှာလည်းဖြစ်ပါတယ်။ဒါပြင်လာမယ့်2020ခုနှစ်မှာတိုင်းပြည်ရဲ့စီးပွားရေးကိုအခုလက်ရှိအခြေအနေထက်နှစ်ဆကြီးထွားလာဖို့မျှော်လင့်ချက်နဲ့စားသုံးသူတွေရဲ့ဝယ်လိုအားနဲ့ပြည်တွင်းဈေးကွက်ကိုချဲ့ထွင်မှုကိစ္စတွေကိုအဓိကထားပြီးစီးပွားရေးကိုပြန်ပြီးချိန်ခွင်ရှာညှိဖို့တရုတ်နိုင်ငံရဲ့ခေါင်းဆောင်မှုအစ်ကစဉ်းစားနေကြပါတယ်။ကြီးလက်ဒေသမှာနေထိုင်ကြတဲ့လယ်သမားတွေဟာလစာကောင်းကောင်းရတဲ့အလုပ်တွေကိုလုပ်ဖို့အတွက်မြို့ပေါ်ကိုပြောင်းရွှေ့နေထိုင်လာနေကြတဲ့အတွက်ဒီကိစ္စမှာမြို့ပြဖွံ့ဖြိုးမှုကအရေးကြီးတယ်လို့ကြွမ်းကျင်သူတွေကယူဆပါတယ်။မြေယာသိမ်းစီးတာတွေလွှဲပြောင်းနိုင်တဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲရေးလုပ်ဖို့ကိစ္စကမြို့ပြနဲ့ကြီးလက်ဖွံ့ဖြိုးရေးကိုကြီးကြပ်ကိုယ်ကယ်ဖို့အတွက်အဓိကကြတယ်လို့ပါမောက်ခကိုင်ဂျီမင်းကပြောပါတယ
်။重点呢放在的是人口城镇化。这样一来呢我们
မြို့ပြတည်ဆောက်မှုကအဓိကအချက်ဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့မြေတွေသိမ်းနေတဲ့လက်ရှိစနစ်ကိုပြုပြင်ပြောင်းလဲမှုတွေလုပ်ကိုလုပ်ရမှာဖြစ်ပါတယ်လို့သူကပြောသွားတာပါ။မြေယာတွေအသုံးပြုတာကနေရရှိလာတဲ့အကျိုးမြတ်တွေကိုလယ်သမားတွေကိုပို့ပြီးတော့ခံစား권ပေးလိုက်ခြင်းအပြင်လယ်သမားတွေရဲ့အခွင့်အရေးတွေကိုလည်းအာမခံချက်ပေးလိုက်တယ်လို့ဖြစ်စေလိမ့်မယ်လို့လည်းကိုင်းကရှင်းပြပါတယ
်။政府
Local governments could impose a property tax as a source of their revenues. This could be a step in changing
ဒီတော့ကအစိုးရရဲ့အနေနဲ့အခွန်အတွက်ပစ္စည်းဥစ္စာပိုင်ဆိုင်မှုအပေါ်ကောက်ခံတဲ့အခွန်တွေကိုစည်းကြပ်ကောက်ခံတက်ပါတယ်။ဒါကတရုတ်နိုင်ငံရဲ့ဗန္ဒာရေးနဲ့အခွန်စနစ်ကိုပြောင်းလဲတဲ့နေရာမှာခြေလှမ်းတစ်ရပ်ဖြစ်နိုင်ပါတယ်လို့သူကပြောသွားတာပါ။တရုတ်နိုင်ငံရဲ့စီးပွားရေးကြီးထွားမှုပုံစံကိုပြောင်းလဲဖို့အတွက်ဤပညာအသစ်တွေလည်းလိုအပ်နေပါတယ်။ကမ္ဘာကြီးရဲ့ဆက်ယုံတစ်ခုတစ်ဖွဲနှစ်ပေါင်းများစွာရှိလာခဲ့တဲ့တရုတ်နိုင်ငံအတွက်တန်ဖိုးသတ်မှတ်မှုကိုမြင့်တင်ဖို့ကိစ္စမှာဤပညာဟာအရေးကြီးပါတယ်။တရုတ်ပြည်သူနိုင်ငံရဲ့ကြံပေးအဖွဲ့ဝင်ကိုယ်စားလှယ်တဦးဖြစ်တဲ့ချန်ဂျီဝေကတော့အခုလိုပြောပါတယ်
在监督方面还有一个随着技术手段的不断的更创新啊技术上面
ဒီပညာစံသစ်တီထွင်မှုတွေကအပေါ်ထုတ်လုပ်နေတာတွေနဲ့စွန့်ပစ်လိုက်ရတာတွေကိုရှော့ချဖို့အတွက်အထောက်အကူဖြစ်စေမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့အရေးတွက်ထက်အရေးသွေးကိုအလေးပေးလှုပ်ဆောင်တာတွေဆက်လုပ်သွားတင်ပါတယ်လို့သူကပြောသွားတာပါတရုတ်ဆိုရရဲ့ခင်မီအစီအစဉ်တက်ကအလုတ်ကန်ကြွန့်ကျင်မှုကိုမြင့်တက်လာဖို့ရည်ရွယ်တာဖြစ်ပြီးအုပ်ချုပ်ရေးပိုင်းဆိုင်ရာလုံထုံးလုံနည်းတွေကလည်းပြည်တွင်းစီးပွားရေးလုပ်ငန်းတွေကြားမှာစံသစ်တီထွင်မှုတွေကိုအားပေးလာမှာဖြစ်ပါတယ်ဒါအပြင်သဘာဝပတ်ဝန်းကျင်စီမံခန့်ခွဲရေးပိုင်းကလည်းတရုတ်နိုင်ငံအစိုးရအသစ်တွေတော့တရုတ်နိုင်ငံမှာလေထုညဉ့်ဉန်းမှုကိုတတ်တာစီဖို့အတွက်မူဝါဒအသစ်တွေအလင်းမြန်လိုအပ်နေတယ်လို့ CPPCC အဖွဲ့ဝင်စီဖူရှုံးကပြောပါတယ်
Technological innovation could reduce surplus and reduce cases.
ဆိုရအနေနဲ့အခုလက်ရှိလှုပ်ဖို့လိုအပ်နေတာကသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကိုတိုက်ဖြတ်ဖို့ကိစ္စကိုပိုပြီးအာရုံစိုက်လှုပ်ဆောင်ဖို့ဖြစ်တယ်လို့သူကပြောဆိုတာဖြစ်ပါတယ်။ဒါပြင်တရုတ်နိုင်ငံသားတွေဟာအဂတိလိုက်စားမှုနဲ့ပတ်သက်ပြီးတော့လည်းပိုပြီးတော့ဝေဖန်ပြောဆိုလာနေကြပြီးအတော်များများကအဂတိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်ဖို့နဲ့တရားဥပဒေစိုးမိုးမှုရှိဖို့အတွက်တောင်းဆိုလာကြပါတယ်။ညီလာခံအဖွဲ့ဝင်တဦးဖြစ်တဲ့ချမ်းကတော့ဤပညာတွေကအဂတိလိုက်စားမှုတွေကိုတိုက်ဖြတ်တဲ့နေရာမှာအထောက်အကူပြုနိုင်လိမ့်မယ်လို့ဆိုပါတယ်။အဲ့ဒီလိုစိန်ခေါ်မှုတွေရှိနေပေမဲ့လည်းသမ္မတရှီကျင်းပင်ရဲ့အလုပ်ကိုတည်တည်ချာချာလုပ်ပြီးအတိတ်ပဲမရှိတဲ့ကိစ္စတွေကိုလက်မခံတဲ့စိတ်ဓာတ်ကြောင့်တရုတ်ပြည်သူတွေရဲ့မျှော်လင့်ချက်တိုင်းဖြစ်လာအောင်တရုတ်ခေါင်းဆောင်တွေကိုလည်းတွန်းအားပေးသွားစီမှာဖြစ်ပါတယ်ခင်ဗျာ။